ดอนซันสุจีอุตส่าห์เนี่ยสุยากูท้าวแคมูปีเดตเชิงเนี่ยมาอาณาควยเวอุชงนี่เดตสิตะกูตรุ่นเล่าเยอะบ่เป็นลูมาเล่มขันนายมูสุราเปียเปียตาตาเปียวบุลูเรลูอเมริกันนักเงินใจวินจีเร็กซ์เดลาเซงก์เปียวจ้าไล่ไปเลยดิเดนนักเงินใจวินจีบอริสจอห์นเซงก์เลยดอนซันสุจีเนี่ยติดขาออซาจิมามุกุต้องชาบียังไงปีเนี่ยก็ลูเรคันซานี่อะไรกูท้าวปียามเอลูเปียวจ้าเก็บไปเลยตรุ่นเอาปูเตอร์ตินซาชินลิมเป้มาเนี่ยมาอี้เปียวจ้าเจ็ดกูเมสุเ ီလို့ကုလသမဂ္ဂကပြောနေတာနဲ့အတူရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေအပေါ်နိုင်ငံတကာကအာရုံစိုက်နေကြပါတယ်။မြောက်ကိုရီးယားနျူကလ িয়ার ပြဿနာအရေးကိုဗြိတိန်နိုင်ငံမှာတွားရောက်ဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံသား၏ဝန်ကြီး Rex Tillerson နဲ့ဗြိတိန်နိုင်ငံသား၏ဝန်ကြီး Boris Johnson တို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာလည်းမြန်မာနိုင်ငံအရေးကိစ္စကအလေးပေးမေးစရာဖြစ်ခဲ့ပါတယ်။အခုအချိန်ဟာမြန်မာနိုင်ငံအတွက်အရေးကြီးတဲ့အချိန်ဖြစ်တယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီး Rex Tillerson ကအခုလိုပြောကြားခဲ့ပါတယ်
။ With respect to the horrors that we are witnessing occurring in Burma, I think it is a defining moment in many ways for this new emerging democracy, although it is a power sharing arrangement. We all clearly understand that.
ကျွန်တော်တို့မြင်တွေ့နေရတဲ့မြန်မာနိုင်ငံကထိလန့်စရာအခြေအနေနဲ့ပတ်သက်ပြောမယ်ဆိုရင်အနာခွေဝေအုပ်ချုပ်နေရတဲ့ဒီမိုကရေစီထွန်းစစ်ဆာအစိုးရတွေအတွက်အင်မတန်အရေးကြီးတဲ့အချိန်လို့ကျွန်တော်ထင်ပါတယ်။ဒါကိုကျွန်တော်တို့အားလုံးစဉ်စဉ်နဲ့သဘောပေါက်ပါတယ်။ဒေါန်ဆန်းစုကြည်ရင်ဆိုင်နေရတဲ့အခက်အခဲရှုပ်ထွေးတဲ့အခြေအနေကိုကျွန်တော်နားလည်ပါတယ်။ဘာလို့မျိုးပဲဖြစ်ဖြစ်ခုလိုလှုပ်ခံနေရတဲ့ဆိုရင်အကြမ်းဖက်မှုလှုပ်ရက်ကိုရရမယ်။ဖိနှိပ်ချုပ်ချယ်မှုတွေကိုရရမယ်လို့နိုင်ငံတကာအသိုင်းအဝိုင်းကပြောနေကြတာအရေးကြီးတယ်လို့ထင်ပါတယ်။
ရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေတွေကနေမြန်မာနိုင်ငံဘဲကိုဥတီသွားမှလဲဆိုတာအဆုံးဖြတ်ပေးမှာမို့အခုလိုအကြမ်းဖက်ဖိနှိပ်မှုတွေကိုလက်မခံနိုင်ဘူးဆိုတာပြက်ပြက်သားသားပြသရမယ်လို့လဲအမေရိကန်နိုင်ငံသား၏ဝန်ကြီးကအခုလိုဆက်ပြောပါတယ
် It's been characterized by many as ethnic cleansing that must stop and we need to support Aung San Suu Kyi and her leadership but also be very clear and unequivocal to the military power sharing in that government that this is unacceptable
လူမျိုးပြုစင်းနေမှုတို့တော်တော်များများပေါ်ပြနေကြတဲ့လက်ရက်ကိုရက်ကိုရရပါလိမ့်မယ်ကျွန်တော်အနေနဲ့ဒေါအောင်ဆန်းစုကြည်နဲ့သူ့ရဲ့ခေါင်းဆောင်မှုကိုထောက်ခံအပေးဖို့လိုအပ်ပါတယ်တစ်ချိန်တည်းမှာအာဏာခွဲဝေအုပ်ချုပ်နေတဲ့စစ်တပ်ကိုဒီကိစ္စရဲ့လုံးဝလက်မခံနိုင်ဘူးဆိုတာပြတ်ပြတ်သားသားပြရပါလိမ့်မယ်ဒီအခြေအနေတွေကမြန်မာနိုင်ငံဘယ်ကိုဥတည်သွားမလဲဆိုတာကိုအများကြီးပုံဖော်နေပါတယ်မြန်မာနိုင်ငံအနေနဲ့ကျွန်တော်ရဲ့ခိုင်မာတဲ့ထောက်ခံမှုကိုလိုအပ်ပါတယ်
ဒေါ်ဆန်းစုကြည်ရဲ့ဆောင်ရွက်ချက်တွေကိုအလေးစားဆုံးလို့ဆိုရဲဗြိတိန်နိုင်ငံသား၏ဝန်ကြီး Boris Johnson ကလည်းဒေါ်ဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်မှာခံစားနေရသူတွေကိစ္စကိုထောက်ပြပြောသွင်းတယ်လို့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။ She led Burma after a period of decades of repression by a military junta.
မြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ကြာပြီးစစ်အစိုးရရဲ့ဖိနှိပ်မှုတွေရှိခဲ့ပြီးတဲ့နောက်မှာဒေါန်ဆန်းစုကြည်ကမြန်မာနိုင်ငံကိုကောင်းဆောင်နေတယ်ဆိုတာရှင်းရှင်းသိထားဖို့လိုပါတယ်။ဒေါန်ဆန်းစုကြည်ရဲ့ရည်တည်မှုနဲ့ဒီမိုကရေစီအတွက်သူတိုက်ပွဲဝင်ခဲ့တဲ့နီလန်ပေါ်ကျွန်တော်ထက်လေးစားအားကျတဲ့သူမရှိပါဘူး။ကမ္ဘာပေါ်ကလူတော်များများကလည်းအလားတူလေးစားအားကျတယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့အခုအချိန်မှာသူရဲ့သိခါကြီးမားမှုနဲ့ဩဇာရှိမှုကိုအသုံးချပြီးရခိုင်ပြည်နယ်ကလူတွေခံစားနေရတာကိုထောက်ပြဖို့အရေးကြီးတယ်လို့ထင်ပါတယ်။
လူခွင့်ရေးချိုးဖောက်မှုတွေတပ်ဖြတ်မှုတွေကိုရပ်ဖို့ဒေါန်ဆန်းစုကြည်အနေနဲ့လုံခြုံရေးအာဏာပိုင်တွေကိုရှင်းရှင်းပြောဖို့လိုတယ်ဆိုတာကိုလည်းဗြိတိန်နိုင်ငံသား၏ဝန်ကြီးကပြောပါတယ်
။ Nobody wants to see a return to military rule in Burma. Nobody wants to see a return of the generals.
မနက်ကမှစစ်တပ်အုပ်ချုပ်မှုပြန်ရောက်လာမှာကိုဘယ်သူကမှမြင်ကျင်မဲလို့ကျွန်တော်မထင်ပါဘူး။စစ်ဘိုလ်ချုပ်ကြီးတွေအာဏာပြန်ရမှာကိုဘယ်သူကမှမလိုလားပါဘူး။ဒါပေမဲ့အခုဖြစ်နေတာအလွန်ရက်စက်တဲ့လူရက်တွေဖြစ်ပါတယ်။ဒီလူတွေကိုပြန်လာဝင်ပြုမယ်။သူတို့ပြန်လာနိုင်ဖို့ပြင်ဆင်မှုတွေလုပ်နေတယ်။လူခွင့်ရေးချိုးဖောက်မှုတွေ၊ယာနဲ့ချီ၊ထောင်နဲ့ချီလောက်တောင်ရှိနိုင်တဲ့တပ်ဖြတ်မှုတွေရရမယ်ဆိုတာကိုအချက်သားအစိုးရနဲ့ကျွန်တော်အင်မတန်လေးစားတဲ့ဒေါန်ဆန်းစုကြည်အနေနဲ့အခုအချိန်မှာပြက်ပြက်သားသားပြောဖို့အရေးကြီးပါတယ်
။မောင်တော်ခရိုင်တွေကလုံခြုံရေးစခန်းတွေအပေါ် KRSA ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဩဂတ်စ်လ25ရက်နေ့ကတပြိုင်တည်းတိုက်ခိုက်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးတွေလုပ်နေပါတယ်။လက်နက်ကိုင်အစံဖက်သမားတွေရဲ့ရန်ကြောင်ရခိုင်တိုင်းရင်းသားတွေအပါအဝင်ဒေသခံအများအများစစ်တွေမျိုးအပါအဝင်ဘေးကင်းရာကိုထွက်ပြေးခဲ့ကြရပါတယ်။မွတ်စလင်မျိုးကလူတွေလည်းအလုံးအရင်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေကြပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးနေသူတွေကသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ပေမဲ့မြန်မာဘက်ကတော့ဘင်္ဂါလီဒါမှမဟုတ်ရခိုင်ပြည်နယ်ကမွတ်စလင်တွေလို့ပဲသတ်မှတ်ပါတယ်။ ကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းကိုဖီအန်နန်ကဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းဆောင်ရွက်ဖို့မကြာခင်ကမှဖွဲ့စည်းထားတဲ့ကော်မတီကတော့လုပ်ငန်းတွေကိုကြာတာရင်းနေကစတင်ဆွေးနွေးနေပါပြီ။အကြံပြုချက်တွေမှပါတဲ့အတိုင်း1982ခုနှစ်နိုင်ငံသားဥပဒေနဲ့အညီနိုင်ငံသားစီးပွားရေးလုပ်ငန်းစဉ်ကိုအရှိန်မြှင့်လုပ်ဖို့လိုတယ်လို့ကော်မတီဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါရရှင်။
မဆုမြတ်မွန်ပြောပြသွားတာပါ။